စည်ရဲတဲမှနေတဲ့ကရင်ပြည်နယ်ကြိုင်းစိတ်ကြီးမြို့နယ်ထဲမှာစစ်ကောင်စီဘက်ကနေစစ်ကြောင်းတိုးချဲ့ပြီးတော့နယ်မြေရှင်းလင်းရေးတွေလှုပ်ဆောင်နေပါတယ်။ဒီလိုနယ်မြေရှင်းလင်းရေးလှုပ်ဆောင်နေတာကြောင့်လက်နက်ကင်တော်လှန်ရေးအဖွဲ့အစည်းတွေနဲ့နေ့စဉ်လိုလိုတိုက်ပွဲကကြိုကြားကြိုကြားဖြစ်နေတယ်လို့ဒေသခံတွေနဲ့စစ်ဆောင်ပြည်သူတွေကိုကူညီပေးနေသူတွေက VOA မြန်မာပိုင်းကိုပြောပြပါဗျ။ဒါကြောင့်ဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေရတဲ့ရွာသူရွာသား 9,000 လောက်ဟာအခုချိန်ထိသူတို့ရဲ့နေရာရင်းတွေကိုမပြောင်းနိုင်ကြသေးပါဘူး။ဒီအကြောင်းသတင်းပေးပို့ထားတာကိုမမရတစင်အောင်ကပြောပြပေးပါမယ်ရှင်
။ဇန်နဝါရီလပထမအပတ်ထဲကကျိုင်းစိတ်ကြီးမြို့နယ်မှာတိုက်ပွဲပြင်းထန်ခဲ့ပြီးတဲ့နောက်မှာစစ်ကောင်စီတပ်တွေစစ်ကြောင်းတိုးချဲ့နေမြေရှင်းလင်းမှုတွေပို့ပြီးတော့လှုပ်ဆောင်လာတယ်လို့ဒေသခံတွေနဲ့စစ်ဆောင်ကူညီရေးအဖွဲ့ကပြောပါတယ်။စစ်ကောင်စီဖွဲ့ရီဟာကြေးရွာတွေမှာတက်ဆွဲနေထိုင်ပြီးတော့ဒေသခံနေအိမ်တွေကိုဖောက်ထွင်းပြီးတော့လူချင်းနဲ့ပစ္စည်းတွေယူဆောင်သွားတယ်လို့လည်းစစ်ရှောင်းကူညီနေသူတူက VOA ကိုအခုလိုပြောပါတယ
်။ဦးကြီးကတချို့ကြေးရွာတွေမှာစစ်တပ်ကတက်ဆွဲပြီးတော့နေထိုင်တဲ့အပေါ်မှာဇာတာတွေကတော့အပြန်ဖြေပေါ့အပြန်ပြန်လို့နေရေးပေါ့လေ။သူတို့အိမ်တွေမှာလည်းဖောက်ထွင်းခံရတာရှိတယ်။ဒီစာနာရေးကားတွေပြီးတော့သူတို့ဒီဆိုတာဇာတာတွေတည်ယူဘူးကပေါ့နော်။ဒီအဲဒီစာနာရေးဘွားတွေရှိတယ်။အတော့မပြန်ရဲတဲ့ဆက်ရှိတော့ဒီတော့တောင်းဦးကြီးချန်ဒီမှာအတချို့ကတော့မြို့ပေါ်တွေမှာအဲလိုပုံဆောင်နေကြတာပေါ့ဒီဘုန်းကြီးဒေတာမှပြန်ဆက်ဆောင်က9,000အထက်တော့ရှိနိုင်တယ်သူလည်းအဲ့ချက်လည်းများကောင်းများနိုင်တယ
်စီးလှူရှာမှုကြောင့်ကျိုင်းစိတ်ကြီးမြို့နယ်တစ်ခွင်မှာဒေတာက9,000ထက်မနည်းအခုချိန်ထိနေရမပြန်ရဲပဲအိုးပြစ်အိမ်ပြစ်ဘေးလွရာမှာတိမ်းရှောင်နေကြရတယ်လို့လည်းဆိုပါတယ်ဆက်ဆောင်ဒေတာခန့်တွေဟာပြန့်ကျဲတင်းရှောင်နေထိုင်နေရတာကြောင့်တချို့ကစားနပ်ရိက္ခာအကူအညီမရဘဲအတော်ကလေးခက်ခဲကြရတယ်လို့လည်းပြောပါရယ်စစ်ကောင်စီစစ်စင်ရေးကြောင့်နေ့စဉ်လိုလိုကြိုကြားကြိုကြားတိုက်ပွဲတွေဖြစ်နေတယ်လို့လည်းစစ်ဆောင်ကူညီသူတွေကပြောပါရယ
်စစ်သားကဒီတမတင်းဒီတမဆောင်မှာဆိုရင်ဒီတိုင်းခင်းလို့နဲ့3-5မိုင်လောက်အကွာမှာရှိတဲ့ဒီစံတဲရောနှစ်ချောင်းလို့အဲ့အဲ့ထက်မှာစစ်ချောင်းလောက်ရှာတော့ဒါတော်လိုင်းသူ့ဘက်တွေနဲ့ဖြစ်ဖြစ်မှုတွေတော့ဖြစ်တာပေါ့နောက်ပိုင်းကြာကြာအဲ့တည်းကတခုရှိမှာနောက်တစ်ခုကဒီတမီးကြီးကအနိုင်ကွင်းတရားတော်ကြီးနားနာတဲ့မှာလည်းအနိုင်ကွင်းစစ်တပ်တွေရောတောင်လုံးစစ်တပ်တွေရောသူတို့ဒီစစ်ချောင်းသွားလာမှုနဲ့ရှင်းရင်းမှုတွေအဲ့လိုသူလောက်ဆောင်နေတဲ့ပုံမှာဒါတော်လိုင်းသူ့ဘက်အဖွဲ့တွေကတော့နေ့စဉ်လိုဖြစ်ဖြစ်မှုတွေတော့အနေချင်းတော့ရှိနေတာပေါ့အဲ့လိုဖြစ်တဲ့ပုံမှာတော့ဇာတာတွေကတော့မပြန်မပြန်နိုင်ကြသေးဘူးလေ
အခုရက်ပိုင်းစစ်ကောင်စီဘက်ကအနန်းကွင်းရွာတောင်စွန်းရွာတစ်ဝိုက်ကိုစစ်ကြောင်းတိုးချဲ့ပြီးတရွာဝင်တရွာထွက်သွားလာလှုပ်ရှားနေပြီးတော့နေအိမ်တွေမှွေနောက်ပြီးတွေ့တဲ့ပစ္စည်းတွေကိုယူသွားတယ်လို့လေဒေသခံတူက VOA ကိုပြောပါတယ်စစ်တပ်ဘက်ကတရွာဝင်တရွာထွက်သွားလာလှုပ်ရှားနေတာကြောင့်အခြေအနေတွေပိုဆိုးသွားလာမှာကိုဒေသခံတွေစိုးရိမ်နေတယ်လို့လေရွာခံတူကပြောပါတယ
်တောင်စွန်းဆိုလို့ရှိရင်တော့ပြန်သွားတဲ့လူတွေဆိုလို့ရှိရင်တော့ရွာပြန်ပြီးမထွက်ဘူးဒီစစ်ကောင်စီကတချို့ကပြန်ဝင်လာတော့ပေါ့နော်ဟိုစားစရာတွေဟိုခွက်ပကံဥစားတွေလည်းပြန်ယူတော့ကိုယ်အိမ်ကိုလည်းပြန်ကြည့်ကြတော့ပေါ့အဲအဲ့လိုမျိုးတွေပြန်လာလို့ပြန်ထွက်သွားလို့သူတို့တွေ့ရင်သူတို့ပြန်မထွက်ဘူးပြန်မထွက်ခိုင်းတာလေဆိုတော့သူတို့ကပြောမှဆိုသူတို့လိုအပ်ရင်သူတို့ခုဆုံးလုပ်မယ်ကာပါလုပ်မယ်အဲ့ဒီသဘောလေးပေါ့ရွာသားတွေကလည်းပဲပြန်ရဲမလဲအချင်းနေတွေထပ်ဆိုးလာမှလည်းကြောက်တာလည်းရှိတယ်
တောတောင်နေထဲမှာခိုးလုံနေသူတွေအများစုကအေးဒဏ်ကြောင့်ဖျားနာချောင်းဆိုးဖြစ်ကြပါတယ်စစ်ပီးဒုက္ခသည်တွေအတွက်စားရည်တောက်ရည်ဆေးဝါးစောင့်တဲ့အဝတ်အထည်စတဲ့အရေးပေါ်ပစ္စည်းတွေလိုအပ်နေတယ်လို့စစ်ဆောင်ကူညီပေးသူတွေကပြောဆိုကြပါတယ်ရှင်